လေးချိန်မြကျင်းပနေတဲ့ဘီယန်နိုင်ညီလာခံဒုတိယနေ့မှာရခိုင်ရင်ကျေးမွန်အမွေနဲ့အရှင်နေတွေနဲ့စင်ခုံမို့တွေအကြောင်းကိုအစီအစဉ်တရက်အနေနဲ့ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။ဒီဆွေးနွေးတင်ပြမှုကိုမြောင်းဦးရှီအောင်ညီကျေးမွန်အမွေနဲ့များထင်းသိမ်းရဲ့အဖွဲ့ကောင်းဆောင်တွေဖြစ်ကြတဲ့ဒေါ်ခင်တန်းဦးသက်မြင့်နဲ့ရှီအောင်သုတေသနပညာရှင်ဒေါ်နုမြစင်ချင်းနေဆိုင်ရစ်ဆရာဦးအောင်စိုးဦးတို့ကမတူတဲ့ရှုထောင့်တွေကနေဆွေးနွေးတင်ပြခဲ့ကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာရှီအောင်ညီကျေးမွန်လက်ရာတွေကိုထင်းသိမ်းနိုင်မဲ့ရှီအောင်ပြတဲ့ဥပဒေတစ်ခုရှိကိုရှိသင့်တယ်လို့ရှီအောင်သုတေသနပညာရှင်ဒေါ်နုမြစင်ကဆွေးနွေးပါတယ်။
ကျမတို့နိုင်ငံမှာမ ्यूजियम လောရှိကိုလိုအပ်ပါတယ်။မ ्यूजियम လောမှာအခုကျမဒီနေရာမှာရှေးဟောင်းပြည်ပြည်များအုပ်ပရေဆိုပြီးတော့နိုင်ငံတော်အစိုးရကထုတ်ပြန်ထားတာတော့ရှိပါတယ်။ဒါပေမဲ့လို့အဲ့ဒီဟာနဲ့ကျမမလုံလောက်ပါဘူး။ပြားလိုက်တစ်ခုတီထောင်မယ်ဆိုရင်ဒီပြားလိုက်ကိုဘာရွယ်ချက်နဲ့ဟုတ်လားဘယ်လိုအတိုင်းအတာဘယ်လိုပုံစံနဲ့တီထောင်လဲဆိုတဲ့ကျမတို့အမှတ်အချက်တွေစီးပြီးစီးကနေလိုအပ်ပါတယ
်။ရခိုင်ပြည်နယ်အတွင်းကရှေးဟောင်းဖျားဆင်းတူတို့တွေကိုထိုင်းနိုင်ငံနဲ့အခြားနေရာတွေမှာခိုးတို့ရောင်းချမှုတွေရှိနေတယ်လို့လည်းသိရပါတယ်
။ကြောက်တော်သားလို့သိရပါတယ်။နေတာတော့မျိုးရရမှာနေပါတယ်။အဲ့တော့အလေသားမှာသူဒီပါလို့နေလဲဆိုအများကိုလာနေ။အဲ့တော့ဝှထားတာကသာသနာရဲ့ဝတ်စုံဖြစ်တဲ့အတွက်ဘုန်းတော်ကြီးကျောင်းမှာတဲသွားတယ်။တဲပြီးတော့မှဒါဘုန်းတော်လက်ခံတဲ့ဘုန်းတော်ကြီးကျောင်းတွေကသိတယ်မှလည်းသိမယ်ပေါ့နော်။သူ့ရဲ့လှုပ်ဆောင်ချက်တွေကသူ့မှာတပည့်တော်ကနေဝှထားဂိုင်းတွေဝေးထားတယ်။ပြီးတော့မှအဲ့ဒီဖျားတွေကိုဌာပနာဖောက်ပြီးတော့ရန်ကုန်မှာစစ်ယူရီယာကိုတုံးတဲ့ချိန်ကအောင်မြင်သွားပြီကျွန်တော်တို့ဒီကဖျားရည်အဝင်မြင့်တွေဘလောက်ပါသွားတယ်လဲကျွန်တော်တို့မသိနိုင်ဘူ
းမြောက်မြို့မှာစံကြီးစံညက်နဲ့မကန့်ကျင်တဲ့ပြည်ပင်ထိန်းသိမ်းမှုတွေကြောင့်ရှီအောင်လက်ရာတွေပျက်စီးဆုံးရှုံးမှုတွေကြုံတွေ့နေရတဲ့အကြောင်းကိုလည်းမြောက်မြို့ကရှီအောင်ရင်ကျမှုအမွေနဲ့များထိန်းသိမ်းရေးကော်မတီဥက္ကဋ္ဌဒေါ်ခင်တန်းကဆက်လက်ဆွေးနွေးပါတယ်ပြီးခဲ့တဲ့2015ဆက်ကြဘန်နိုင်ရဲ့နှစ်မှာပြည်내အစိုးရကမြောက်မြို့ကရှီအောင်လက်ရာတွေကိုပြည်ပင်ထိန်းသိမ်းဖို့အတွက်ငွေကျပ်သိန်း6,000ကျော်ချပေးခဲ့ပြီးကုမ္ပဏီတွေကို contract စတဲ့နဲ့ဆောင်ရွက်စေခဲ့တယ်လို့လည်းသိရပါဗျ။ကုမ္ပဏီဝန်ထမ်းတွေကပညာရှင်မဟုတ်တဲ့အတွက်မြင့်မားလာတဲ့ရှေးအောင်လက်ရာတွေများစွာပျက်စီးဆုံးရှုံးခဲ့ရတယ်လို့လည်းဒေါ်ခင်သန်းကဆိုပါဗျ။
contract ရရတဲ့သူတွေဟာပညာရှင်တွေမဟုတ်ဘူး။ပညာရှင်တွေမဟုတ်တော့ညာဒီ the high end နိုင်ငံတွေခရီးတွေကိုပြုတ်နေတဲ့နေရာမှာမိမိတို့ပြုတ်နေတဲ့သူတို့ပြုတ်နေတဲ့ဘက်ကတော့ရထိုင်ရဲ့မြင့်မားလာတဲ့ပြည်သူ့ကလက်ရာတော်တော်များများကိုဆုံးရှုံးလာပြီးတော့မှကျွန်တော်တို့အရင်တော့မှရှိခဲ့တဲ့ဒီတတိုင်းဒီမှာဆိုလို့ရှိရင်အမြောက်ပတ်ပြီးဒီဟွာဒီပေါ့တရေလေးတွေတရေကိုအားလုံးကပျောက်သွားပြီးတော့မှအခုအစ်စ်ဥတော့မိုးမှလိုက်တာတွေပဲတွေ့ရှိရမှာဖြစ်တော့တို့တော့ဟိုနှမျိုးပုံတောင်းတဲ့အနေအထားဖြစ်လာတယ်ဒါလည်းပဲရခိုင်ရင်ကင်းမှုအမွေနှစ်ကိုဘလို့ထိမ့်သိမ့်ပြုပြင်မလဲဆိုတဲ့ရင်းနှီးရင်းဆိုင်ကြရတဲ့စိတ်ပေါ့ဖြစ်ပါတယ
်ရခိုင်ရင်ကင်းမှုအမွေနှစ်မြအဲ့ဥပဒေကိုပြည်내လွှတ်တော်ကနေပြဋ္ဌာန်းထားပြီးမဲ့အဲ့ဒီဥပဒေဟာရခိုင်ပြည်내မှာသက်ရောက်မှုမရှိဘူးလို့လည်းဒေါ်ခေတန်းကဆွေးနွေးခဲ့ပါတယ်လက်ရှိမြောက်ဦးမြို့မှာကိုတောင်ဖရိုတိုကြီးကိုပြုပြင်ထိန်းသိမ်းရမှာမူလလက်ရာတွေနဲ့များစွာလွဲချွန်နေသလိုရှီအောင်နန်းတော်ရကုန်းပေါ်မှာပြတိုက်အဆောက်အဦတစ်ခုတွေ့ပြည်내အစိုးရကရန်မငွေတွေရှာတာပေးတဲ့ကိစ္စရပ်တွေဟာလည်းရှီအောင်ရင်ကျင်းမှုလက်ရာတွေအတွေ့ကြီးမားတဲ့စင်ခုံမှုတရဖြစ်တယ်လို့လည်းပြောပါတယ်အခုလိုရခိုင်ရင်ကျင်းမှုလက်ရာတွေပြစ်စစ်ဆုံးချွတ်မှုတွေကြုံတွေ့နေရတဲ့ပြဿနာဟာမြောက်ဦးမြို့ရဲ့နေရာအနှံ့မှာဖြစ်ပေါ်နေတာလို့လည်းသိရပါတယ်ဥပဒေနဲ့အညီမဟုတ်ပဲရှီအောင်ရင်ကျင်းမှုလက်ရာတွေကိုပြုပြင်ထိန်းသိမ်းတာဟာရင်ကျေးမှုကိုထိန်းသိမ်းရမရောက်ပဲဖြစ်စီရကြတာကြောင့်လက်ခံနိုင်စရာအကြောင်းမရှိဘူးလို့ချင်းနေစာရေးဆရာဦးအောင်စိုးဦးကပြောပါတယ်
။ရှင်းအောင်ရင်ကျေးမှုနဲ့နေတုံနဲ့ဘလောက်အကွာမှာသာဆော့။တမတ်ကဥရည်လေးရှိတယ်။ဥရည်လေးရှိရင်ကျေးမှုအဲ့ဒါနဲ့ဒီအောင်လို့ပါ။နောက်တော့မညီတော့ပြည်ပြည်မညာလို့ကရှင်းအောင်ရင်ကျေးမှုကာဝေးနဲ့တောက်တောက်ကျေးမှုဖြစ်စီခြင်းနဲ့ဖြစ်တယ်။အဲ့တော့ distortion လို့ခေါ်တာ။တို့လည်းမကန်။တို့ဒီပညာရမှာလက်ခံလို့လည်းမရ
။မြောင်းမြို့မှာရှိတဲ့ရှင်းအောင်အမွေနဲ့လက်ရာတွေကို UNESCO အဖွဲ့ကအသိမှတ်ပြုနိုင်အောင်ပြင်ထိရောက်တဲ့ထိန်းသိမ်းကာကွယ်စောင့်ချမှုတွေဆောင်ရွက်နိုင်ဖို့သတင်းမီဒီယာတွေဘက်ကလည်းဝိုင်းဝန်းကူညီပေးကြဖို့ကိုတက်ရောက်လာသူတွေကအကြံပြုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။